မြန်မာဆိုရတဲ့တွင်နဲ့ကိုကန့်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေဖြစ်နေစဉ်အတွင်းမြန်မာဘက်ကစစ်လေယာဉ်တွေဟာတရုတ်ပိုင်နဲ့ထဲကိုတချိန်မကဝင်ရောက်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။မလာရှိရနေတဲ့ကစလို့မြန်မာစစ်လေယာဉ်တွေဟာတရုတ်မြန်မာနယ်စပ်ကနေတရုတ်နိုင်ငံဘက်ထဲကိုအချိန်ချင်းပြန်တန်းဝင်ရောက်လာခဲ့တယ်လို့မြန်မာစစ်တပ်ဘက်ကပ ထာရရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်ဗဟိုစစ်ဦးစီးကော်မရှင်ဒုတိယဥက္ကဋ္ဌဆန်ချန်လောင်းဟာလည်းမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်မှိုင်ကိုစနေနေ့တုန်းကအရေးပေါ်ဖုန်းနဲ့ဆက်သွယ်ပြီးတော့ဒီကိစ္စကိုအလေးထားဖြေရှင်းဖို့ပြောကြားခဲ့ပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်အနေနဲ့သူ့ရဲ့တပ်တွေကိုကြက်ကြက်မက်မက်ချင်းချုပ်ပြီးတော့နောက်ထပ်ဒါမျိုးမဖြစ်အောင်ကာကွယ်ဖို့တရုတ်ဗဟိုစစ်ဦးစီးကော်မရှင်ဒုတိယဥက္ကဋ္ဌကပြောကြားခဲ့တယ်လို့တရုတ်ကာကွယ်ရေးဌာနရဲ့ website ပေါ်မှာဖော်ပြထားပါတယ်နောက်ထပ်ဖြစ်လာရင်တရုတ်ပြည်သူတွေရဲ့လုံခြုံရေးအတွက်ပြက်ပြက်သားသားကင်တွယ်ဆောင်ရွက်သွားမယ်လို့လည်းဆန်ချောင်လောင်းကပြောကြားခဲ့ပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့တရုတ်နဲ့အတူစုံစမ်းစစ်ဆေးသွားပြီးတော့တပ်ဆိုင်သူတွေကိုအရေးယူသွားမယ်လို့မြန်မာကာကွယ်ရေးဦးစီးချုပ်ဘက်ကလည်းတုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။ယူနန်ပြည်နယ်ထဲကကြံခင်းကိုထိမှန်ခဲ့တဲ့ဘုံဟာမြန်မာတပ်မတော်တိုက်တဲ့ရင်ကနေကျဲခဲ့တဲ့ဘုံမဟုတ်ဘူးလို့မြန်မာအစိုးရဘက်ကညှဉ်းဆန်ထားပါတယ်။ဒီအဖြစ်အပျက်ကိုပူးတွဲစုံစမ်းဖို့အတွက်မြန်မာကိုယ်စားလှယ်ဖွဲ့ဟာလည်းတရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးကိုစောင့်ရှောက်ကာကွယ်ဖို့တရုတ်အစိုးရမှတာဝန်ရှိသလိုဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့တရုတ်ဝန်ကြီးချုပ်လီကဲချောင်းကလည်းတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။မြန်မာဘက်ကလေကြောင်းတိုက်ခိုက်မှုမှာတရုတ်လူမျိုးတွေသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမြန်ဆုံးတာဝန်ယူဆောင်ရွက်ဖို့အတွက်တရုတ်ဘက်ကမြန်မာအစိုးရနဲ့စစ်တပ်ကိုပြောကြားထားတယ်လို့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်ကခုလိုပြောခဲ့ပါတယ်
။同时啊我国政府外交部军方都向缅方
မြန်မာဘက်ကဖြည့်ရှင်းချက်ပေးဖို့တရုတ်နိုင်ငံသားရေးဌာနနဲ့တရုတ်ကာကွယ်ရေးဌာနတို့ကတရားဝင်ပြည့်ပြတ်သားသားပြောကြားထားပြီးသားဖြစ်ပါတယ်နှစ်နိုင်ငံသားနေဆက်ဒေသတွေရဲ့လုံခြုံတည်ငြိမ်ရေးကိုကာကွယ်ဖို့တရုတ်လူမျိုးတို့ရဲ့အသက်အိုးအိမ်ကိုကာကွယ်စောင့်ရှောက်ဖို့တရုတ်မှာတာဝန်ရှိသလိုကာကွယ်စောင့်ရှောက်နိုင်စွမ်းလည်းရှိပါတယ်လို့တရုတ်ဝန်ကြီးချုပ်လီကဲချောင်းကတစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။တောက်ကြနေတော့ကတရုတ်ပိုင်းတဲ့အပေါ်ပုံထိမှန်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ယူနန်ပြည်နယ်အစိုးရနိုင်ငံသားရေးရာယုံဒုတိယညွှန်ကြားရေးမှူးဝမ်ဝင်နဲ့မြန်မာကောင်ဆယ်ဝန်ချုပ်တို့တနင်္ဂနွေနေ့ကအရေးပေါ်ဆွေးနွေးခဲ့တယ်လို့တရုတ်အစိုးရရဲ့ CCTV သတင်းဌာနကသတင်းထုတ်ပြန်ပါတယ်။တချိန်တည်းမှာပဲမြန်မာဘက်ကတိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယူနန်ပြည်နယ်အစိုးရကကူညီဆောင်ရွက်ပေးနေပါတယ်။